ပါမခဆိုင်ပါခင်ဗျာမြန်မာနိုင်ငံမှာတိုင်းရင်းသားအင်အားစုတွေရဲ့လက်နက်တွေအားလုံးကိုမသိမ်းပိုက်နိုင်သေးသမျှစစ်တပ်ဟာနိုင်ငံရေးကနောက်မဆုဖူးလို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော်တော်ပြောပါပါတယ်ဒါဆိုရင်2015ရွေးကောက်ပွဲပြည်သူ့တိုင်အောင်စစ်တပ်ဟာမြန်မာနိုင်ငံရေးမှာအခိုင်အမာရှိနေအောင်မယ်ဆိုတဲ့သဘောမျိုးတွေ့နေရပါတယ်ဆရာကြီးဘာပြောချင်ပါလဲဒီခေတ
် Well the military under the constitution is in a very strong positionThey not only have this because they have the coercive power to hold that position, but because they've designed...
ဒါဟာဖွဲ့စည်းပုံဥပဒေအရရေးပါနေပါတယ်။ဒါဟာဒီရေးပါတဲ့နေရာကိုနိုင်ထက်စီးနှင်းရယူထားတာတော့မဟုတ်ပါဘူး။ဒီလိုဖြစ်လာအောင်အာဏာရှိနေအောင်ဖွဲ့စည်းပုံကိုသူတို့ကိုယ်တိုင်စီစဉ်ပြီးတော့ရေးဆွဲထားခဲ့တာပါ။သူတို့တိုင်းရင်းသားအုပ်စုတွေနဲ့ပတ်သက်ပြီးတော့အစဉ်မြဲဆိုးရိမ်နေတာပါ။သူတို့ရဲ့ပထမဦးစားပေးဟာအမျိုးသားညီညွတ်ရေးဖြစ်တယ်လို့ဆယ်စုနှစ်တည်းနဲ့ချီပြီးတော့ပြောလာတာပါ။အမျိုးသားညီညွတ်ရေး National Unity ဆိုတာဘယ်တိုင်းရင်းသားအုပ်စုကမှခွဲထွက်ခြင်းမရှိစေရဘူးဆိုတာဖြစ်ပါတယ်။ဒါကိုသူတို့ရှုထောင့်ကကြည့်ရင်နားလည်နိုင်ပါတယ်။ဒါပေမဲ့တိုင်းရင်းသားတွေဘက်ကလည်းဘ ਹੁ အစိုးရမမာရီအပေါ်အယုံကြည်မရှိပါဘူး။ဒါကြောင့်သူတို့ကိုသူတို့ကာဝယ်ဖို့လက်နက်ကင်ထားရမယ်လို့ယူဆထားကြပါတယ်။ဒါဟာဘေးကျန်နေတဲ့အနေထားပါ။တစ်ဖွဲ့ကငြိမ်းချမ်းရေးအတွက်လက်နက်စွန့်မယ်ဆိုပြီးတော့ကြံတစ်ဖွဲ့ကလည်းလုံခြုံရေးအတွက်လက်နက်ကင်ထားရမယ်လို့ဆိုနေကြတာပါ။ဒါဟာဆိုရင်မြမလွတ်လပ်ရေးရပြီးကလေးကတရှိလာတဲ့အဓိကပြဿနာကြီးဖြစ်ပါတယ
်။အဲ့လိုဆိုရင်တိုင်းပြည်ရဲ့အခြေအနေကိုစစ်တပ်ကသုံးသပ်တာဟာမမှန်ဘူးလို့ပြောရမှာပါခင်ဗျာ။ဘာကြောင့်လဲဆိုရင်အခုလက်နက်ကိုင်တိုင်းရင်းသားဘယ်တိုင်းရင်းသားအင်အားစုကမှပြောင်းစွာခွဲထွက်ဖို့ဆိုတာမပြောကြတော့ဘူးခင်ဗျာ
။ That's true. Not these days, but at the same time they have in the past. And the fear is there. I think it is not a rational fear. I don't agree with the military on this.
မမလေးအခုခါမှာတော့မတောင်းဆိုတော့ပါဘူးတစ်ချိန်လုံးကတော့ရှိခဲ့ပါလေဒီစိုးရိမ်မှုဟာစင်ကြင်တုံတရားကိုအခြေခံတဲ့စိုးရိမ်မှုလို့ကျွန်တော်မထင်ပါဘူးဒီကိစ္စကျွန်တော်ဟာစစ်တပ်နဲ့သဘောထားချင်းမတူပါဘူးဘယ်တိုင်းရင်းသားလူမျိုးစုမှတရားလွတ်လပ်တဲ့နိုင်ငံအဖြစ်စီးပွားရေးရာကိုနိုင်ငံရေးရာပါမအောင်မြင်နိုင်ပါဘူးအမျိုးသားစီလုံးညီညွတ်ရေးရှိရမယ်လို့ကျွန်တော်ယုံကြည်ပါတယ်မေးစရာရှိကြကဘယ်လိုညီညွတ်ရေးမျိုးလဲတမနာဦးသိန်းစင်ကဖက်ဒရယ်စနစ်ကိုလက်ခံပါတယ်လို့ပြောထားပါတယ်ဘလူဖက်ဒရယ်လဲဆိုတာတော့သူအသေးစိတ်မပြောပါဘူးအသေးစိတ်ကတိတ်အရေးကြီးပါတယ်နိုင်ငံရေးအာဏာတခုတည်းမဟုတ်ပါဘူးတိုင်းရင်းသားတွေကတရားစာနာထုတ်ယူပြီးတော့စီးပွားရေးအမျက်ဆွန်းနေဘေဒီတာကဘလောက်ခံစား권ရှိမလဲသူတို့ကိုလက်နက်အင်အားဘေးအတိုင်းဓာတ်ထိဆက်လက်ပြီးတော့ဆွဲကင်권ရှိတယ်လဲဆိုတာတွေကအသေးစိတ်ညှိနှိုင်းကြရမှာဖြစ်ပါတယ
်ဆိုတော့စစ်တပ်ရဲ့သဘောထားကိုနည်းနည်းပြန်ကောက်အောင်မယ်ဆိုရင်အခုပြည်ထောင်စုပြိုကွဲမယ်ဆိုပြီးတော့စစ်တပ်ဖက်ကအမျိုးမျိုးပြောနေတာဟာဒါသူတို့အာဏာဆက်လက်ထိန်းချုပ်ထားခြင်းလို့ရင်မဲ့ချာအကြောင်းပြတဲ့သဘောဖြစ်နေတာပေါ့ခင်ဗျာဒါ just a pretext ပေါ့ဒီဟာ
I don't think it's a pretext I think it is an unsubstantiated fear in other words they feel
ရင်မဲ့ချာအကြောင်းပြတဲ့ pretext လို့တော့ကျွန်တော်မထင်ပါဘူး unsubstantiated fear အခြေမြင့်မရှိတဲ့စိုးရိမ်မှုလို့ထင်ပါတယ်နောက်တနည်းပြောရရင်သူတို့ဟာဒီစိုးရိမ်မှုကိုခံစားနေရတယ်တကယ်တော့အဲ့ဒါမမှန်ပါဘူးဒါဟာပြဿနာပါပဲအတိတ်ကာလတုန်းကစစ်တပ်ဟာအရက်သားနိုင်ငံရေးသမားတွေတိုင်းရင်းသားနိုင်ငံရေးသမားတွေဗမာနိုင်ငံရေးသမားတွေကိုပါမနှိမ့်ညွတ်ခဲ့ပါဘူးအရက်သားနိုင်ငံရေးသမားတွေကခြားစားပျက်စီးတယ်စိတ်မချရဘူးတန်းပြည်ရဲ့အနာဂတ်ကိုစိတ်ဝင်စားကြဘူးလို့ထင်နေကြတာပါတန်းပြည်အတွက်အနစ်နာမခံနိုင်ကြဘူးသူတို့သာစွန့်စားနိုင်တာလို့ထင်ကြတာပါဒါဟာလေယုတ်တိတန်တဲ့ဆွဆွဲချက်မဟုတ်ပါဘူးစစ်တပ်ကတော့ဒါကိုကြဲကြဲပြန့်ပြန့်ယုံကြည်ထားကြတာပါ။နောက်အာရှစစ်တပ်ဒီထဲမှာမြန်မာစစ်တပ်ရဲ့ထူးခြားမှုတရက်ကတော့လူမှုရေးဘဝအခြေအနေတွေတိုးတက်မြင့်မားနိုင်တဲ့အခွင့်အလမ်းတွေအားလုံးကိုစစ်တပ်ကသာထိန်းချုပ်ထားမယ်ဆိုတဲ့ထူးခြားချက်ပဲဖြစ်ပါတယ်။ဒါမျိုးဟာထိုင်း၊အင်ဒိုနီးရှား၊တောင်ကိုရီးယား၊ပါကစ္စတန်စတဲ့စစ်အစိုးရရှိခဲ့မှုတဲ့နိုင်ငံတွေမှာမတွေ့ရပါဘူး။တနည်းအားဖြင့်မြန်မာစစ်တပ်ဟာသူတို့မလိုလားတဲ့သူကိုအဆင့်တန်းမြင့်မား권မပေးဘဲဟန့်တားထားပါတယ်။
အခုလည်းပဲစစ်တပ်ကပဲအရာရာမှာကြီးစုနေတယ်ဆိုတော့ဒီပြီးခဲ့တဲ့3နှစ်4နှစ်ကြာကာလအတွင်းမှာပြုပြင်ပြောင်းလဲလုပ်ခဲ့တယ်ဆိုတာဒီအချိန်တွေကတိုးတက်ကောင်းမွန်လာအောင်ရှေ့ဖို့တိုးတက်နိုင်အောင်ဘာမှမလုပ်ခဲ့နိုင်ဘူးဆိုတဲ့သဘောပေါက်နေ
တယ် No no I think that that's not quite true what you're getting now for the first time you have an election
there are some ဟုတ်ပါဘူးအဲ့ဒီလိုပြောရင်တော့မမှန်ပါဘူးအခုအခါမှာပထမဦးဆုံးအကြိမ်ရွေးကောက်ပွဲဆိုတာရှိလာပါပြီရက်သားတွေဥပဒေပြုလွှတ်တော်ကိုရောက်လာပါလေစစ်တပ်အမတ်တွေနေရာအားလုံးကိုထိန်းချုပ်ထားတာတော့မဟုတ်ပါဘူးတချို့တော့ယူထားပါလေဆိုရှယ်လစ်စနစ်လည်းမရှိတော့ပါဘူးစီးပွားရေးရလည်းလူတွေရဲ့ဘဝတိုးတက်မြင့်မားလာနိုင်နေပါပြီ အစိုးရမဟုတ်တဲ့ NGO အယက်သားအဖွဲ့အစည်းတွေလည်းဖြစ်ထွန်းလာတာကိုတွေ့ရပါတယ်။အရင်ကမရှိဘူးတဲ့ကိစ္စပါ။တခါပညာရေးကျေပြန့်လာတာကိုတွေ့နိုင်ပါတယ်။ထိန်းချုပ်မထားတော့ပါဘူး။ဒါတွေကဖြစ်ထွန်းနေမှုတွေပါ။နှေးကွင်းမယ်အလင်းအမြန်မဖြစ်ထွန်းနိုင်ပါဘူး
။ဒါပေမဲ့ဆရာကြီးစစ်တပ်အမှတ်အလုံးနေရာယူထားတာမဟုတ်ဘူးဆိုပေမဲ့သူတို့မှနှစ်သက်တဲ့ဟာကိုဗီဒီယိုအာဏာနဲ့ပယ်ချနိုင်အောင်အကွက်ကြကြစီမံပြီးဖွဲ့စည်းပုံရေးဆွဲထားတာဖြစ်ပါတယ်။ဒါကဒီဖွဲ့စည်းပုံပြင်ဆင်ရေးကြိုးပမ်းမှုကိုကြည့်ပါ။သူတို့ဗီဒီယိုအာဏာသုံးပြီးပယ်ချပစ်ခဲ့တာပဲခင်ဗျာ
။ Yes, of course they have designed a system of veto power by having 25% of the seats.
မှန်ပါတယ်။သူတို့ဟာဗီဒီယိုအာဏာသုံးနိုင်အောင်စီစဉ်ထားပါတယ်။လွှတ်တော်ထဲမှာ25ရာခိုင်နှုန်းယူထားပါတယ်။85ရာခိုင်နှုန်းရမှဖွဲ့စည်းပုံကိုပြင်နိုင်မယ်ဆိုပြီးတော့လုပ်ထားပါတယ်။ဆိုတော့ဒါဟာသူတို့အာဏာကိုဆက်ပြီးတော့ယူထားနိုင်အောင်ဂယုတစိုက်စီစဉ်ထားတာပါအ
ဲ့လိုဆိုတော့ဒီလိုလှုပ်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုမပြေနိုင်သေးသရွေ့မြန်မာနိုင်ငံဟာအခုလက်ရှိအခြေအနေကနေပြီးတော့ဆစ်ကိုတူဖို့ဆိုတာမဖြစ်နိုင်ဘူးပေါ့ခင်ဗျာ
No it's a question of how comfortable will the military feel
မဟုတ်ပါဘူးပြဿနာကစစ်တပ်အနေနဲ့ဘလောက်ထိစိတ်ချလက်ချနေနိုင်ပြီဆိုတဲ့ကိစ္စဖြစ်ပါတယ်နောက်နှစ်အနည်းငယ်အတွင်းမှာတိုင်းပြည်ဟာဘယ်ကိုရွေးနိုင်မလဲဆိုတဲ့အပေါ်မှာလည်းမူတည်ပါတယ်။သူတို့ကတိုင်းပြည်အခြေအနေစိတ်ချရပြီလို့ခံစားရရင်သူတို့ဆိုတာကသူတို့ခေါင်းဆောင်ပဲပေါ့ဗျာ။သူတို့ဖွဲ့စည်းပုံပြင်ဆင်ရေးအတွက်85ရာခိုင်နှုန်းထောက်ခံမှုရဖို့မလိုတော့ပါဘူး။၃ပုံ၂ပုံပဲလုတ်တော့မယ်လို့ပြောလာနိုင်ပါတယ်။ဒါမှမဟုတ်ရင်ပုံစံတစ်မျိုးလုတ်လာနိုင်ပါတယ်။ဆိုတော့အပြောင်းလဲရှိလာနိုင်ပါတယ်။ပြီးတော့အခုနောက်ပေါက်စစ်ဘိုလ်တွေဟာအရင်စစ်ဘိုလ်ချုပ်ဟောင်းတွေနဲ့ပိုးပြီးတော့ပညာတက်လာကြတယ်လို့လည်းထင်ပါတယ်။စစ်တပ်ကပြင်ပလောကနဲ့အရင်ထက်ပိုးပြီးတော့ထိတွေ့ဆက်ဆံမှုတွေရှိလာပါတယ်။တရင်ချက်လက်တွေလည်းပိုးပြီးတော့ရလာနိုင်ပါတယ်။ဒါပေမဲ့တိုင်းရင်းသားတွေနဲ့အပြန်လှန်ကတော့စိုးရိမ်မှုရှိနေသေးပါ။ဥပမာဝဒေတာဆိုပါစို့။အစိုးရကတခါမှမထိန်းချုပ်နိုင်ခဲ့ပါဘူး။ဒီကိစ္စကိုအစိုးရကစိုးရိမ်မှာပါ။စီရေးရသူတို့မလုပ်နိုင်ပါဘူး
။နောက်တစ်ခုကျွန်တော်မေးချင်တာကနိုင်ငံတကာဖီအားကိစ္စဖြစ်ပါတဲ့မြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်ဒီဖီအားပြင်နိုင်တဲ့အထက်မှာအင်အားအကောင်းဆုံးဆိုတဲ့အမေရိကန်ပြည်ထောင်စုကအခုကမှမြန်မာနိုင်ငံကိုဘာလို့လို့သူတို့ဟာအကောင့်ကြီးပဲပြောနေတဲ့သဘောတွေ့ရပါတယ်။သမ္မတအိုဘားမားမကြခင်ကအာဖရိကတိုက်ကကင်ညာနိုင်ငံကိုသွားတယ်။လူခွင့်သမားတွေကဝေဖန်တာကိုမြန်မာနိုင်ငံဟာသူသွားခဲ့တဲ့အတွက်ကြောင့်လူတုတ်တက်မှုရှိတယ်ဆိုပြီးတော့ကင်ညာသွားတဲ့ခီးစဉ်ကိုမြန်မာနိုင်ငံနဲ့တော့ကာကွယ်ပြီးပြောသွားတာတွေ့ရပါတယ်ရှင
်။ No, he didn't justify the trip, but he did say, and that I heard the broadcast on the BBC, and he said,We're willing to talk to people with whom we disagree.
မဟုတ်ပါဘူး။ तू ကင်ညာခီးစဉ်ကိုမှန်တယ်လို့ပြောတော့တာမဟုတ်ပါဘူး။ BBC မှာလွှင့်သွားတာကျွန်တော်ကြားလိုက်ပါတယ်။သူ့အနေနဲ့သဘောကွဲတဲ့သူတွေနဲ့တွေ့ဆုံစကားပြောပါတယ်။ဥပမာမြန်မာပြည်ကိုကြည့်ပါ။အစိုးရကိုမကြိုက်ပေမဲ့ပြည်သူလူထုနဲ့ပြောဆိုဆက်ဆံနိုင်ပါတယ်။အပြောင်းလဲဖြစ်ထွန်းအောင်ကူညီနိုင်ပါတယ်။အပြောင်းလဲတချို့လည်းဖြစ်ထွန်းနေပါတယ်။အခုမြန်မာနိုင်ငံမှာဘာပဲဖြစ်နေတယ်ဆိုဆို2008 2009အစိုးရနဲ့တော့မတူတော့ပါဘူးဆိုတာဘယ်သူမှမငင်းနိုင်ပါဘူး။
နောက်တစ်ခုကဘုမကြခင်ကျင်းပလာမယ်ရွေးကောက်ပွဲဟာလွတ်လပ်မျှတပါမလားဆိုတာလူတိုင်းစိတ်ဝင်စားကြစိုးရိမ်ကြပါတယ်ဒီနေ့မှအမေရိကန်ပြည်ထောင်စုကအရင်တော့လို free and fair လွတ်လပ်ရေးတရားမျှတသောရွေးကောက်ပွဲလို့မသုံးတော့ဘဲနဲ့ credible ဖြစ်ရမယ် all inclusive ဖြစ်ရမယ်စသဖြင့်စကားတွေကိုပြောင်းလဲသုံးလာပါတယ်ဒါဟာအမေရိကန်ရဲ့အခြေခံသတ်မှတ်ချက်ရှော့ပြလိုက်တယ်ဆိုတော့တချို့ကသုံးသပ်ကြပါတယ်ဘာပြောချင်ပါလဲခင်ဗျာဒီကိစ္စကို
Well, they've always said inclusive. It's the British who said they want Aung San Suu Kyi to be able to run for the president or the vice president. The U.S. has used inclusive. That is, in a way, is a word.
All inclusive, sura, turu amie pion ni de kaisa ba. Biting soya ka le do Aung San Suu Kyi go tamara dhamma mwen dutiya tamara ayue khan nai mu dilo bae pyo kae da ba. American pi yong su ka lo yue kaw pwe ma taing da a long pa win bu go po pi lo lu la le su de tabo ne da go tou ma de.ဒေါန်ဆန်းစုကြည်ကိုလည်းတွေ့ဝိုက်တော့အဖြစ်တော့ရည်ရွယ်တယ်ဆိုတာသိကြပါလေ။လေးတန်းလျှော့တယ်လို့တော့ကျွန်တော်မထင်ပါဘူး။အမေရိကန်ပြည်ထောင်စုဆိုတာကလည်းနိုင်ငံရေးဌာနတစ်ခုတည်းတည်းမဟုတ်ပါဘူး။ကွန်ကရစ်လွှတ်တော်ဟာအလွန်အမတန်အရေးကြီးတဲ့အခမ်းကဏ္ဍမှာပါဝင်နေပါတယ်။ဒီနေရာမှာကွန်ကရစ်အမတ်တွေကပိုးပြီးတော့တန်ဆရာရှိပါလိမ့်မယ်။သူတို့ဟာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လူခွင့်ရေးသမားတွေရဲ့ပြောဆိုတင်ပြချက်တွေကိုပိုးပြီးတော့ဂရုတစိုက်နားထောင်ကြပါလေ
။ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာကတော့အခုမကြခင်ကျူလာရွေးကောက်ပွဲမှာတိုင်းရင်းသားဒေသအစည်းအဝေးမှာတိုင်းရင်းသားပါတီပြူပြီးအနိုင်ရလာလိမ့်မယ်ပြူပြီးအင်အားကောင်းလာလိမ့်မယ်လို့တွေ့နေကြပါတယ်။ဒါပေမဲ့ပြည်ထောင်စုတစ်ခုလုံးကိုလွှမ်းခြုံတဲ့ပါတီတွေကအဲ့လိုဒေသအလိုက်ကြီးမြောင်းတဲ့ဒေသတွေကိုကူစားပြုတဲ့ကူစလေတွေများလာခြင်းဟာတကယ်စစ်မှန်တဲ့ဒီမိုကရေစီပေါ်ဆောင်ရေးစစ်မှန်တဲ့ဖက်ဒရေးရှင်းထူထောင်ရေးအတွက်ဒါဟာကောင်းမွန်တဲ့လက္ခဏာလို့ဆရာကြီးမြင်သလားခင်ဗျာ?
Well, I think that you're right that there will be growing ethnic parties. Because here are people that have been denied.
ခင်ဗျားပြောတာမှန်တယ်လို့ကျွန်တော်ထင်ပါတယ်လူမျိုးစုပါတီတွေပုံမအကောင်းလာပါလိမ့်မယ်ဒီလူတွေဟာသူတို့ရဲ့လူအဖွဲ့အစည်းကိုကိုစားပြုခွင့်တခါမှမရရှိခဲ့ကြပါဘူးလူမှုစင်တန်တိုးတက်နေမှာကိုလည်းတခါမှမရရှိခဲ့ကြပါဘူးဆိုတော့တိုင်းရင်းသားပါတီအားလုံးတစ်ခုနဲ့တစ်ခုမပြောဆိုမဆွေးနွေးနိုင်ကြတာကတော့သိမကောင်းပါဘူးဒါကလည်းမကြခင်ပြောင်းလဲလာမယ်လို့ကျွန်တော်ထင်ပါတယ် အချိန်နဲ့အမျှတိုးတက်မှုတော့ရှိနိုင်ပါတယ်ဒါပေမဲ့ကြံ့ကြံ့မယ်ကျွန်တော်တို့အားလုံးလျှင်မြန်တဲ့အပြုသဘောဆောင်တဲ့အပြောင်းလဲကိုလိုချင်ကြပါတယ်အကောင်းဘက်ပြောင်းလဲတဲ့နေရာကပြောင်းလဲဆုတ်ယုတ်တဲ့နေရာကဆုတ်ယုတ်ဒီလိုပဲတဖြည်းဖြည်းတော့အကောင်းဘက်ကိုပိုးပြီးတော့ရွေ့သွားမယ်လို့ထင်ပါတယ်နောက်တစ်ခုပြောရရင်အမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံသားရေးဝန်ကြီး Hillary Clinton လက်ထက်ဒေတာရင်းတိုးတက်မှုရရှိခဲ့တဲ့တခုပြီးတော့နေရာကမြန်မာနိုင်ငံဖြစ်ပါတယ် မြန်မာ နိုင်ငံနဲ့ ဆက်ဆံရေး ကောင်းပါတာ အာဆီယံ တစ်ခုလုံးနဲ့ ဆက်ဆံရေးလည်း ကောင်းနိုင်မှာမဟုတ်လို့ ဖြစ်ပါတယ်။